ရန်ကုန်အင်းစိန်ထောင်မှာဖမ်းဆီးခံထားပြီးတရားရင်ဆိုင်ခဲ့ရတဲ့စာရေးဆရာမောင်သာချိုနဲ့စာရေးဆရာထင်လင်းဦးကိုထောင်တွင်းကမြောက်ကလပ်ပအထူးတရားရုံးကနေဖေဖော်ဝါရီလ22ရက်နေ့မှာထောင်ဒဏ်တွေချမှတ်လိုက်ပါတယ်။တမရော့ပြိုကွဲအောင်လှုံ့ဆော်လှုံ့ဆော်မှုပုံမှန်905ပုံမှန်တွေနဲ့စာရေးဆရာနှစ်ယောက်ကိုထောင်ချလိုက်တာနဲ့ပတ်သက်လို့သူတို့ရဲ့ရှေ့နေကအခုလိုပြောပါရယ
်ကျေပြားတော့ငါရက်ကြပြီးအခုဟိုကတ်ကတ်လက်ပြတ်မှာတက်တယ်တနည်းတို့ရဲ့ဥစ္စာနဲ့သူ့ကိုပြောတာဖြစ်တယ်သူ၃မိနစ်ထိစားလိုက်တယ်ဟိုအလုံးနဲ့ထောင်တယ်ပေါ့ဆရာသူကငါဒင်းကြပြီးဖြစ်နေတယ်အရင်တော့တက်မှတ်ထားပြီးသားအစ်ကိုကိုပါပေါ့နော်ပုံမှန်ဖြစ်တယ်ဒီကောင်သူကဆက်မှတ်တယ်လေအဲ့လိုမျိုးနဲ့ချပြီးလိုက်တယ
်စာရေးဆရာမောင်သားချိုဟာဂျက်ကွန်းချန်ကုန်းနာမည်နဲ့တယောဇာနဲ့စောင်းမတွေကိုဂျာနယ်အများပြားမှာရေးခဲ့ပြီးတော့စာပေဟောပြောပွဲတွေမှာလည်းထင်ရှားခဲ့သူပါစာရေးဆရာထင်လင်းဦးဟာလည်း NLD ဗဟိုပြန်ကြားရေးတာဝန်ခံဟောင်းဖြစ်ခဲ့ဘူးသလို2014ခုနှစ်ကစာပေဟောပြောပွဲတစ်ခုမှာဘာသာတာသနာညှိုးနှွမ်းစေမှုနဲ့လူဝင်မှုကြီးကြပ်ရေးဦးစီးဌာနကဦးစီးပြီးတော့တရက်လိုလုပ်ပြီးတရားစွဲခဲ့လို့ထောင်ဒဏ်2နှစ်ကြာခံခဲ့ရမှုပါတယ်သူတို့နှစ်ဦးလုံးဟာအာဏာသိမ်းလိုက်တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာပဲဖမ်းဆီးခံခဲ့ရတာပါဆရာမောင်သာချိုကအာဏာသိမ်းတဲ့မနက်အစောပိုင်းမှာဖမ်းဆီးခံရတာဖြစ်ပြီးတော့ဆရာထင်လင်းဦးကတော့ညနေပိုင်းလောက်မှာဖမ်းဆီးခံရတာဖြစ်ပါတယ်။အာဏာသိမ်းတဲ့နေ့မှာပဲသူတို့နှစ်ယောက်လုံးဖမ်းဆီးခံရတာဖြစ်လို့ဘာကြောင့်ဖမ်းဆီးသလဲဆိုတာကိုတော့ကာယကံရှင်တွေကိုယ်တိုင်မသိကြပါဘူး။နှစ်ယောက်လုံးတရားရင်ဆိုင်နေရတဲ့ကာလတစ်နှစ်ကိုချုပ်ရက်ခံစားခွင့်ရမှာဖြစ်ပြီးတော့စာရေးဆရာထင်လင်းဦးကတော့စစ်ကြောရေးမှာစစ်ဆေးခံရတဲ့အချိန်တလကိုတော့ထပ်ပြီးခံစားခွင့်ရမှာမဟုတ်ဘူးလို့ရှေ့နေတွေကပြောပါတယ်။စာရေးဆရာမောင်သာချိုရဲ့ကျမ်းမာရေးတိတ်မကောင်းလှဘူးလို့လည်းရှင်းနေတွေကပြောပါရယ်ခင်ဗျာ